မြန်မာနိုင်ငံမှာအစိုးရလျှို့ဝှက်ချက်ဥပဒေနဲ့ဆွဲဆိုခံထားတဲ့ရိုက်တာစတင်တောက်နှစ်ဦးကိုတရားရုံးကအမကန်ပြင်းပြီးဒီကနေ့ကြာသပတေးနေ့မှာဆုံးဖြတ်ဖို့ရှိနေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအရေးသတင်းလိုက်နေတဲ့ဝါလုံးငယ်ကျော်စုဦးတို့ဟာပြစ်မှုထင်ရှားစီရင်ခံရရင်အမြင့်ဆုံးထောင်ဒဏ်16နှစ်အထိကြာခံရဖို့ရှိနေပြီးဖမ်းဆီးခံရရတာကတော့ရသက်တာ6ပတ်ကျော်ခဲ့ပြီ တော့ဒါကိုညှင်းဆန်ထားပါတယ်သူတို့ကိုဖမ်းဆီးထားခြင်းဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကန့်သတ်ချက်ချခံရတယ်လို့နိုင်ငံတကာဝေဖန်ပြောဆိုနေခြင်းလည်းဖြစ်ပါတယ်သူတို့ရဲ့အမှတ်ခံရှောက်ထားမှုကိုအစောပိုင်းကတော့တရားရုံးကပယ်ချခဲ့တယ်လို့ euronews.com မှာဖော်ပြထားပါတယ်